ကျွန်တော်တို့ရဲ့ဥပဒေချိုးဖောက်မှုနဲ့ဆက်သက်တင်ခံထားရတဲ့ရိုက်တာတင်းကကိုဝါလုံးနဲ့ကိုကျော်စိုးဦးတို့အုပ်ကိုရန်ကုန်မြောက်ပိုင်းခရိုင်တရားရုံးကစက်တင်ဘာလ3ရက်နေ့မှာပြစ်မှုထင်ရှားတွေ့ရှိပြီးထောက်နန်း9နှစ်စီချမှတ်တဲ့ပေါ်ကလတ်တမကအတွင်းမှုချုပ်အန်တိုနီကွန်တဲရက်စ်ကဆွေမကင်းဖြစ်တဲ့အကြောင်းနဲ့အာနာပိုင်အနေနဲ့သူတို့ရဲ့ဆုံးဖြတ်ချက်ကိုပြန်လည်တုံ့တက ာအုတ်မြစ်ဖြစ်တဲ့အကြောင်းရခိုင်ပြည်နယ်ရှိရဟင်းညာတွေအပေါ်ကြီးလေးတဲ့လူခွင့်ရေးချိုးဖောက်မှုတွေအကြောင်းသတင်းယူမှုအတွေ့အခုလိုသတင်းနောက်တွေအပေါ်နှိတ်ကုတ်အရေးယူတာဟာလက်ခံနိုင်စရာမရှိကြောင်းအတင်းမှုချုပ်ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ကုလသမဂ္ဂဆိုင်ရာအမေရိကန်သမ္မတကြီးနီကီဟေဒီကလည်းရခိုင်ပြည်နယ်မှာရဟင်းညာတွေအပေါ်မြန်မာစစ်တပ်ကပြစ်မှုကျူးလွန်တာထင်ရှားတဲ့အကြောင်းနဲ့သတင်းတောင်နှုတ်ဦးတို့ဟာသူတို့တာဝန်ကိုထမ်းဆောင်တဲ့အတွက်အရေးယူခံရတာဟာမြန်မာအစိုးရအပေါ်ဆိုးရတဲ့အမဲဆက်ထင်စေတဲ့အကြောင်းနဲ့သူတို့နှုတ်ဦးကိုချင်းချက်မရှိအများဆုံးလွတ်ပေးဖို့တနင်္လာနေ့ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဒီချိန်မှာပဲ New Mexico ပြည်နယ်အုပ်ချုပ်ရေးမှူးဟောင်းလည်းဖြစ်အောက်လွတ်တော်မှဟောင်းလည်းဖြစ်တဲ့အပြင်ရခိုင်အရေးနိုင်ငံတကာအကြံပေးအဖွဲ့ကနေအခုနှစ်အစောပိုင်းမြန်မာနိုင်ငံခီးစဉ်အတွင်းနှုတ်ထွက်သွားခဲ့တဲ့ Bill Richardson ကလည်းကိုယ်ပါလုံးနဲ့ကိုကျော်စိုးဦးတို့အခုလိုပြစ်ဒဏ်ခံရတာဟာတရားဥပဒေကိုပြည့်ရည်ပြည့်ရရောက်ကြောင်းပြောကြားလိုက်ပြီးဒီစီရင်ချက်နဲ့ပတ်သက်လို့အာအာမသိတဲ့အကြောင်းသူ့ရဲ့တင်းနှံနေထုတ်ကြေညာချက်မှာဖော်ပြထားပါတယ်